အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးကျင်းပနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့ဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့လူ၄ဦးထက်မနည်းဒဏ်ရာရသွားခဲ့ပါတယ်။ဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့မတင်ကားသူ၂ဦးကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးထားပြီးစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပါတယ်လို့ထိုင်းဝင်ကြီးချုပ်ပရာယွတ်ချန်ဦးချကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ပြောပြပေးပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့အရှိတောင်အရှာနိုင်ငံများအဖွဲ့အားဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသရဲစီဝေးကျင်းပနေချိန်မှာပဲဒီကနေ့မနက်ပိုင်းကစပြီးတော့ဘုံးပေါက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။အသေးစားဘုံးပေါက်ခွဲမှု6တင်ဖြစ်ပွားခဲ့ပြီးတော့အဲ့ဒီဘုံးပေါက်ခွဲမှုတွေကြောင့်လူ၄ယောက်ထပ်မံဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့မှာဒီကနေ့ဖြစ်သွားခဲ့တဲ့ဘုံးပေါက်ခွဲမှုနဲ့ပတ်သက်ပြီးထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကတော့အခုလိုပြောပါတယ်
။ဩစာการที่เกิดขึ้นจากการที่มีระเบิดใน5ครั้ง
မြန်မာကမှဘုံကိုလုံးတွေ့ပါတယ်တချို့လည်းပေါက်ကွဲပြီးတချို့ကတော့မပေါက်ကွဲပါဘူးဒီဘုံပေါက်ကွဲမှုတွေကြောင့်လူတချို့လည်းဒဏ်ရာရသွားပါတယ်ဒဏ်ရာရတဲ့လူတွေကတိတ်မများဘူးဆိုပေမဲ့တယောက်ပဲဖြစ်ဖြစ်ဘယ်နှယောက်ပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့လက်မခံနိုင်ပါဘူးရတက်ဖွဲ့အနေနဲ့ဒဏ်ရာရတဲ့သူတွေကိုကုသဆောက်ရှောက်ဖို့လည်းကျွန်တော်အမိန့်ပေးထားပါတယ
်မနေ့ခြားသာပရီးနေ့နောက်ပိုင်းကတော့ထိုင်းရဲဌာနချုပ်အပြင်ဘက်မှာပေါက်ကွဲသေးတဲ့ဘုံတလုံးကိုတွေ့ရှိခဲ့ပြီးတဲ့နောက်ဒါနဲ့ဆက်ဆက်ပြီးတော့လူနှယောက်ကိုရတက်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်
จากการติดตามการดําเนินการทั้งหมดเมื่อคืนมาเราสามารถจับกลุ่มผู้ต้องสงสัยได้
เนี่ยยึดตัวเสร็จแล้วส่งสังเกตไปแล้วเราหนูเนี่ยก็24นาทีด้วยพันနိုင်ไปได้ดูแล้วก็ตรุลงไหนแล้วอะกองซงลงเลยสรเอาก็ดาก็ปฏิบัติไปได้ดีหนูริโกเลยส่งสังเกตซิซิไป
ดีพันซิไล่แต่ตัวเนี่ยหามาเลเซียနိုင်ငံเนี่ยนําไปชิ้นที่สั่นนี่แหละไทยနိုင်ငံตองบ้านก็มุสลิมอยากสุนีทันยาพี่เนี่ยดิก็ผิดတယ်လို့လဲไทยရဲ့တပ်ဖွဲ့ကြီးကဲจาติชาจินดาก็อธิบิวาได้ထိုင်းနိုင်ငံတောင်ပိုင်းကအဲ့ဖီနေရီမှာလွန်ခဲ့တဲ့15နှစ်လောက်ခရေကမွတ်စလင်ခွဲတော်ရေးတပ်ဖွဲ့တွေကတဘုံထားခဲ့ကြတာပါ။ဘန်ကောက်မြို့မှာပောက်ကွဲမှုဖြစ်ပွားခဲ့တာဟာဒေသတွင်းမှာအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွင်းအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပနေခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။ဒီအစည်းအဝေးတွေကိုတော့အာဆီယံနိုင်ငံသားဝင်ကြီးတွေဖြင့်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ဂျုံဟွာဩစတြေးလျနိုင်ငံသားဝင်ကြီးမာရီစ်ပိန်နဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့လည်းထပ်ရောက်ဆွေးနွေးနေကြတာပါ။ဒါပေမဲ့ဒီဘုံပေါက်ကွဲမှုတွေကြောင့်အာဆီယံနဲ့ဒေသတွင်းခေါင်းဆောင်တွေရဲ့အစည်းအဝေးကိုတစုံတရာထိခိုက်ခြင်းတော့မရှိခဲ့ဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဒီလိုဘုံခွဲတိုက်ခိုက်မှုကဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက်တောင်ဝရှိတဲ့သူတွေကိုဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်
။ Everyone knows ที่ว่าเอ๊ะทําไม5ปีที่ผ่านมาเรื่องแบบนี้มันลดน้อยไปหรือแทบจะไม่มีเลยนะครับไอ้นี่ในช่วงนี้ท่านต้องมอง
นะครับในเรื่องนี้ทีนี้บုံးปอกกล้วยมุ้ยลงออกก็ไม่ใช่ตลอดที่ยั่วตัวเกไปมาอะกุจังมาบาจังเปลี่ยนผิดลาละดิคนี้บาริผิดนี่แหละสรเอาก็เค้าไม่รู้จี้โหลบาเลยเราซีมาอาเซียนเนี่ยနိုင်ငံชายวุญญีတွေရဲ့ซีเวอร์တွေချင်းပါနေပြီးဒါကျွန်တော်တို့ရဲ့တခြားမိတ်ဆွေနိုင်ငံတွေနေဆွေးနွေးဖို့အတွက်အရေးပါတယ်ဆွေးနွေးမှုလည်းဖြစ်ပါတယ်အရင်တုန်းကဒါမျိုးမဖြစ်ပဲအခုမှဘာဖြစ်လို့ဒါမျိုးဖြစ်ရတာလဲကျွန်တော်အနေနဲ့ဒီကိစ္စကိုဆက်ဆက်တဲ့သူမှန်သမျှပေါ်ထုတ်သွားနိုင်မှုတွေလည်းစုံစမ်းစစ်ဆေးသွားဖို့လိုပါတယ်
အာဆီယံစည်းဝေးကိုထိုင်းနိုင်ငံမှာနောက်ဆုံးအကြိမ်ကျင်းပခဲ့တာက2009ခုနှစ်ကဖြစ်ပါတယ်။အဲဒီတုန်းကလည်းထိုင်းနိုင်ငံမှာနိုင်ငံရေးတင်မာမှုတွေဖြစ်ပွားနေပြီးတော့အင်ဂျီနီယာဆန္ဒပြတဲ့သူတွေကအာဆီယံစည်းဝေးကျင်းပနေတဲ့ပတ်တရားမြို့ကညီလာခံကျင်းပရာအဆောက်အအုံတွေကိုဝင်ရောက်ပြီးတော့ဆန္ဒပြတာရင်းနဲ့လည်းကြုံခဲ့ရပါသေးတယ်ခင်ဗျာ။